မြန်မာနိုင်ငံမှာမကြခင်ကျင်းပမဲ့အမျိုးသားညီလာခံနောက်ဆုံးအစည်းအဝေးကနေပြီးလွတ်လပ်တဲ့ရွေးကောက်ပွဲတစ်ခုစီဥတည်သွားလိမ့်မယ်လို့မျှော်လင့်ကြောင်းမလေးရှားနိုင်ငံသားဝန်ကြီးကပြောလိုက်ပါတယ်။မလေးရှားအစိုးရအာဘော်သတင်းဌာနဘာနာမားနဲ့တနင်္လာနေ့ကတွေ့ဆုံမိန့်မြန်းခန်းတစ်ခုမှာမလေးရှားနိုင်ငံသားဝန်ကြီးဆာယက်ဟာမစ်အယ်ဘာကအခုလိုပြောခဲ့တာပါ။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံအနေနဲ့လူသိရှင်ကြားထုတ်မပြောတော့ညာမြန်မာပြည်ရဲ့ဒီမိုကရေစီပြုပြင်ကြောင်းလေးပေါ်စိတ်ဝင်စားရှိသေးပါလို့လည်းအယ်ဘာကအလေးထားပြောသွားပါတယ်။မြန်မာပြည်မှာအခြေခံဥပဒေမူကြမ်းကိုရေးဆွဲပြီးစည်းလိမ့်မယ်။အဲ့ဒီနောက်အတည်ပြုချက်ရမယ်။ပြီးရင်တော့ရွေးကောက်ပွဲကျင်းပနိုင်လိမ့်မယ်လို့သူမျှော်လင့်ပါကြောင်းလည်းအယ်ဘာကဆိုပါတယ်။ဒါကိုတိုင်းပြည်ရဲ့ဒီမိုကရေစီလမ်းကြောင်းအတိုင်းရှေ့ဆက်သွားမှုပြီးပြည့်စုံသွားပြီလို့မြန်မာဖြစ်ကြောင်းသူကပြောခဲ့ပါတယ်။